ပြင်းမြတ်ကတရားနာပရိဒါခုနကံဆိုတာအခုကံကောင်းသွားပြီနော်ကဲအဲ့ဒီတော့ကံကောင်းသွားတော့ကံအကြောင်းပဲပြောရကံအကြောင်းပဲပြောရမည်တဲ့ဒီနေ့ခွန်ကြီးတို့ဗုဒ္ဓရှင်တော်မြတ်ဗျာရဲ့ဟောဟာဗုဒ္ဓရှင်တော်မြတ်ဗျာရဲ့တရားတော်၃မျိုး၃စားတဲ့ကဒုတိယအမျိုးအစားဖြစ်တဲ့ကျင့်စဉ်ကိုခွန်ကြီးတို့ပြောရမယ်။ကျင့်စဉ်ကိုပြောရတဲ့အခါကျတော့ကျင့်စဉ်ရဲ့အခြေခံဖြစ်တဲ့ကံအကြောင်းကိုနည်းနည်းပါးပါးပြောအောင်မှဒါမှကျင့်စဉ်ရဲ့သဘောကိုအပြည့်အဝနားလည်မယ်။မြတ်စွာဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးလာရင်ခွန်ကြီးတို့ပရိသတ်ဘလို့ဖြေမလဲမြတ်စွာဘုရားရဲ့တရားတော်ဟာမြတ်စွာဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးလာရင်ခွန်ကြီးတို့ပရိသတ်ဘလို့ဖြေမလဲ
ဘာဝါဒဗျာ
ဘာဝါဒလဲ
ဘာဝါဒဗျာ
တဘာဝဝါဒမှန်တယ်နော်ရှိကမြတ်စွာဘုရားရာဇကြောကြီးဝေလူအကြောင်းတော်မှာသတင်းတောက်နေစဉ်တုန်းကမြတ်စွာဘုရားရဲ့လက်ဥတ္တိ၅ပါးထဲမှာတပါးအပါဝင်ဖြစ်တဲ့အရှင်အတ္တကြီးကရာဇကြောမျိုးတဲ့အဆုံးခံကြွတော့မျက်နှာချပြီးတော့ကြည့်တော့ရွေးရှားနေတဲ့သဘာဝကိုတတိမပြကတ်ရှုရင်းနဲ့ဆုံးလံသွားတော့တတိမပြကတ်ရှုနေတဲ့အတွက်ပဲကတ်ရှုတဲ့စိတ်ထဲမှာလောဘဒေါသမောဟမဝင်ဘူးဒါလည်းပဲအရှင်အသာလေးအနေနဲ့ကတော့လောဘဒေါသမောဟဒီတရားကိုအပြည့်အစုံရှိတာတည်းကအမြင့်ပြမိဂရာဟုမာတဲ့ကငြိမ့်တတ်ပြီးသားပါပဲဒါကြောင့်မို့အပြည့်အစုံငြိမ့်သက်ပြည့်သားဖြစ်တဲ့အတွက်မယူဘဲနေတဲ့အခါလဲဝင်စရာတော့မရှိပါဘူး။ဒါကြလဲအခုလိုရှုသွားတဲ့အခါကျတော့စိတ်ကဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားကိုသိသိသိသိနေတဲ့အတွက်စိတ်ကကြည်လင်းနေတယ်။အရှင်မြတ်ရဲ့စိတ်ကကြည်လင်းနေတော့မျက်နှာတော်ကလည်းပဲကြည်လင်းတယ်။သဘူတရားလောဘဒေါသမောဟတရားတွေမကတ်တော့မျက်နှာတော်ကငြိမ်းချမ်းနဲ့အေးမြရတယ်ဒီငြိမ်းနဲ့ဒီတော့ဘုန်းကြီးတော်ပရိသတ်ကြည်လင်ဒီငြိမ်းငြိမ်းချမ်းအေးမြပြီးစိတ်တည်းရှိတဲ့မျက်နှာတစ်ခုကိုစိတ်ထဲမှာဖန်တီးကြည့်လိုက်ပါဖန်ဆင်းကြည့်လိုက်ပါဘလောက်ကြည်ညိုွယ်ရှိမလဲလို့ရှင်းလန်းလှမ်းနေတော့ခြေတော့ရွေ့သွားမှုရွေ့သဘာဝကိုသိအောင်ရှုပြီးနေတာဖြစ်လေတော့ဒီအရှင်မြတ်ရဲ့ခြေလမ်းနေဟာကျဲကျဲကြီးသွက်သွက်ကြီးနဲ့ကြည့်မကောင်းရှုမကောင်းဖြစ်မလား မဖြစ်နိုင်ဘူးခြေလမ်းမှန်မှန်နဲ့ဖြည်းဖြည်းညင်ညင်သာသာရှိနေတယ်အဲ့ဒါလို့ရှုနေတယ်ဆိုတော့မျက်စိကတော့ဟိုကြည့်ဒီကြည့်ကြည့်မလားမကြည့်ဘူးမိမိရှိ3000 4000မြတ်မှာပဲမျက်လွာချပြီးတော့အဲ့ဒီအခိုက်မှာထင်ရှားတဲ့အထင်ရှားဆုံးသဘာဝဖြစ်တဲ့ခြေတော့ရဲ့ရွေရှားမှုသဘာဝကိုရှုပြီးတော့သွားနေအမတန်တည်ကြည်တဲ့ငြိမ်သက်တဲ့ငြိမ်ချမ်းတဲ့အေးမြတဲ့စိတ်တည်းရှိတဲ့ဒါကိုအဲ့ဒီအခါတုန်းကမြတ်စွာဘုရားနဲ့ပြိုင်ဆိုင်ပြီးတော့ဗုဒ္ဓရှင်တော်မြတ်ဗျာနဲ့ပြိုင်ဆိုင်ပြီးတော့ဘုရားကြီးတစုလို့လုံနေတဲ့သိင်းစည်းဂိုင်းဆရာကြီးရဲ့တပည့်ဥပတိတ်တာဆိုတာကတွေ့တယ် ဥပါဒိတာကလည်းပဲအမှန်တရားဆင်းရဲခြင်းတရားရှာနေတာပဲဒါပေမဲ့ तू ကတော့ဤရာဆရာတိမ့်စည်းဆရာကြီးစီ तू ကကတ်မိရဲ့ညသိမ့်စည်းဆရာကြီးစီတပည့်ခံပြီးတော့တိမ့်စည်းဆရာကြီးရဲ့ဤနာတွေကိုလိုက်လာကျင့်ကြံသူလည်းပဲရာဇဂုံမျိုးတဲ့ဆုံးအောင်ဝင်တာပဲဒီထဲမှာအရှင်အတ္တစီကိုမြင်တဲ့အခါကျတော့ဥပဒိတာကမြင်လိုက်ရမြင်လိုက်ရချင်းသူ့စိတ်ထဲမှာငြိမ့်အေးခြင်းအရှင်တဟတ်သွားတယ်ဒါကြောင့်မို့ကြည့်လိုက်တော့ဧကန္တဒီပုဂ္ဂိုလ်ပါတော့တရားသူရှိပြီမောချပဲသူ့ခြေလက်အိန္ဒြေတွေကလည်းအမတန်ငြိမ်သက်တယ်မျက်နှာကလည်းကြည်လင်းတယ်ငြိမ်းချမ်းတဲ့အတွင်အေးမြတဲ့အတွင်သူ့မျက်နှာမှာအထင်းသားပေါ်နေတယ်ဒါကြောင့်ဒီပုဂ္ဂိုလ်ဟာမောချသူတရားသူရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်အဲဒါလို့စဉ်းစားမိတာနဲ့သောင်းခံနေတုန်းတော့သွားပြီးမေးဖို့မြန်ဖို့မတော်တော့အလိုက်သိသွားနဲ့အရှင်အတ္တသိရဲ့နောက်ကအသာသူလည်းပဲသောင်းခံရင်နောက်ရောက်ခံလိုက်သွားအရှင်အတ္တစီလည်းရာဇဂုံမျိုးတွေကဆုံးခံလို့ဆွန်းတပါးစာရတော့ထွက်သွားရုပ်ပြင်ရောက်တဲ့အခါကျတော့တင့်လျော်ရာနေရာတစ်ပင်အောက်မှာဆုံးဖုံးပေးတယ်ဥပဒိတကနောက်ကလိုက်ပြီးတော့အရှင်အတ္တစီဆုံးဖုံးပေးတဲ့နေရာမှာနေရာပြင်ပေးလို့နေရာလှည့်ခြင်းပေးလို့ပြီးတဲ့အခါကျတော့ဆွညွန်းဆွညံသွန်းလို့တပိတ်ဆေးလို့အစရှိပြီးတပည့်ကိုပြုရမယ့်ဝတ္တရားကိုသူကပြုတယ်အရှင်အတ္တစီကလည်းမမေးဘူးဒီတိုင်းပဲနေတယ်ပြီးတဲ့အခါကျတော့မှဥပဒိတကအရှင်အတ္တစီကကြာကြာနာနာလက်အုပ်ချီပြီးတော့လေးလေးစားစားရိုးရိုးသေးသေးနဲ့ရှင်ဖုရားမေးခွင့်ပြုပါအရှင်ဖုရားကြည့်ရတာဧကန္တတရားသူရှိတဲ့ပုဂ္ဂိုလ်နဲ့တူပါတယ်ဒါကြောင့်တပည့်တော်လိုက်ခဲ့တာပါအရှင်ဖုရားဆရာကဘယ်သူပါလဲအရှင်ဖုရားရဲ့ဆရာရဲ့ဝါဒကပါဝါဒပါလဲသိပါရစေဖုရားလျှောက်အရှင်အတ္တစီကဖြေးတယ်ယေဓမ္မာဟေတုပ္ပဘဝဒေတံဟေတုံတထာဂတောအာဟဧသင်္စယောနိရောဓောဧဝံဝါဒီမဟာသမဏောပါဠိခွန်ကြီးတို့ပြိတ္တခွန်ကြီးကတခါတည်းမှာပါဠိလေးကြားစေခြင်းလို့ညွတ်ရင်အဲ့ဒီပါဠိဟာဒီပါဠိမတိုင်ရင်ကဒီပါဠိရဲ့အဓိပ္ပာယ်ပြောပြီးသားရင်လည်းဖြစ်လို့ခွန်ကြီးညွတ်တာဒါမှမဟုတ်ဒီပါဠိရဲ့အဓိပ္ပာယ်ကိုပြောမလို့ဆိုလို့ရှိရင်လည်းပဲခွန်ကြီးညွတ်တယ်အဲ့တော့ရွတ်လိုက်တဲ့ပါဠိအဓိပ္ပာယ်တို့မသိလိုက်ရပါလားလို့ဒီလိုမမှတ်ပါနဲ့အဲ့ဒီအဓိပ္ပာယ်ဟာရှင်းပြပြီးသားရင်လည်းဖြစ်တယ်ရှင်းပြမလို့ရင်လည်းဖြစ်တယ်ဒါကြောင့်အဲ့ဒီပါဠိအဓိပ္ပာယ်ဟာသိရပြီးသားတို့သိနေရတယ်လို့ပဲဒီလိုအောက်မေ့ပါအဓိပ္ပာယ်ကငါရှင်တဲ့ငါရဲ့ဆရာကတထာဂတလို့ခေါ်တဲ့ဂေါရမဗုဒ္ဓပဲတထာဂတလို့ခေါ်တဲ့ဂေါရမဗုဒ္ဓပဲငါဆရာရဲ့ဝါဒကလောကကြီးဟာအကြောင်းကြောင့်အကျိုးဖြစ်နေတယ်ဆိုတော့ကြောင်းကျိုးဆက်ဆက်မှုဝါဒပဲဟာလို့ဖြစ်တယ်ဘာဝါဒတဲ့တော့အာကြောင်းကျိုးဆက်ဆက်မှုဝါဒပဲတဲ့ဒီလိုဖြစ်တယ်အဲ့ဒီအခုပြောတဲ့အဖြစ်ကခုနပါဠိရဲ့လိုရင်းအဓိပ္ပာယ်ပါပဲဒါတော့ဘုန်းကြီးတို့ပြိသာဗုဒ္ဓဂေါရမရှင်တော်မြတ်ဖေရဘာဝါဒလဲလို့ဆိုတော့ဘယ်လိုဖြေမလဲအဲကြောင်းကျိုးဆက်ဆက်မှုဝါဒလောကကြီးမှာကြောင်းကျိုးဆက်ဆက်ဖြစ်ပြနေတဲ့သဘောမှတပါတခြားမရှိဒီလိုအယူဝါဒရှိတော်မူတယ်ဟုတ်ကဲ့လားဟုတ်ပါဘူး
ါ
ဒါကအဲ့ဒီတော့ကအရှင်အတ္တစီကိုအရှင်ဥပဒိတ်တာပြပိုက်ကိုအရှင်အတ္တစီကဖြေတဲ့အဖြေနော်အခုခါကျတော့ခွန်ကြီးတို့ဘလို့ဖြေနေရသလဲဖြေနေကြသလဲဆိုတော့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒတော်ကဘာဝါဒလဲလို့မေးရင်နည်းနည်းနိုင်နိုင်ချွတ်ချွတ်ကလေးလေ့လာထားတဲ့ပုဂ္ဂိုလ်တွေကအနတ္တဝါဒလို့ဒီလိုဖြေကြတယ်ဘာဝါဒတဲ့တော
့
အနတ္တဝါဒတဲ့ဒီလိုဖြေတယ်အနတ္တဝါဒတဲ့အနတ္တဆိုတာဘာလဲဆိုတော့အတ္တမဟုတ်အတ္တမရှိဆိုတဲ့သဘောအတ္တမဟုတ်လို့လဲဆိုမှအတ္တမရှိလို့လဲဆိုမှဒီအနတ္တဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပြည့်စုံတယ်ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာလောကကြီးဟာအတ္တမဟုတ်လောကကြီးမှာအတ္တမရှိဆိုတဲ့ဝါဒပဲအဲ့လိုဖြေတယ်ကဒါဖြင့်ရင်အခုနအရှင်အတ္တကြီးရဲ့အဖြေနဲ့အခုခေဖြေနေကြတဲ့အဖြေတူသလားမတူဘူးလားအတူတူပါပဲစကလုံးပွဲတာပဲနော်အတူတူပဲကြောင်းကျိုးဆက်ဆက်မှုသဘောမျှတာဆိုတဲ့ဖြင့်သဘာဝမျှတာလို့ဆိုလိုတာမဟုတ်ဘူးလား
မှန်ပါခင်ဗျာ
ဒီတော့အခိုင်အမာတည်မြဲနေတဲ့အာကိုစရာအတ္တမရှိဘူးမဟုတ်ဘူးဆိုတော့ကဖြစ်ပြက်နေတဲ့သဘာဝမျှတာရှိတယ်ဆိုတဲ့အဓိပ္ပာယ်မသိရောက်ဘူးလားသ
ိရောက်ပါဗျာ
အဲ့ဒီတော့တူသလားထူသလား
တူပါဗျာ
အတူတူပဲဟုတ်ကဲ့လားသို့တော့တချို့ကဒီလိုဖြေကြသေးတယ်ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာဘာဝါဒလဲလို့မေးရင်တချို့ဖြေတာအနောက်တိုင်းမှာလည်းပဲဘုန်းကြီးတို့ကြားခဲ့တွေ့ခဲ့ဘူးတဲ့ဗမာပြည်မှာလည်းပဲတချို့ခေတ်ဆန်တဲ့ပုဂ္ဂိုလ်များဖြေလို့ရှိတယ်ဘယ်လိုလဲဆိုတော့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာကာမဝါဒပါတဲ့ဟောဒီလိုဖြေတယ်ဘာဝါဒတဲ့တော့ကာမဝါဒပါတဲ့ဒီလိုဖြေတယ်ကာမဝါဒဆိုတာတခြားမဟုတ်ဘူးအင်္ဂလိပ်စကားမှာရှိတဲ့ moral retribution နဲ့ခတ်ဆင်းစရာအတိအကျတော့မတူတတ်ဘူးအဲ့ဒါနဲ့ခတ်ဆင်းစရာကာမဝါဒဆိုတာအကြောင်းကြောင့်အလုပ်ကြောင့်အလုပ်ရဲ့အကျိုးရသည်ဆိုတဲ့ဝါဒအလုပ်လုပ်ရင်အဲ့ဒီအလုပ်ကြောင့်ရတဲ့အကျိုးရသည်ဒါကာမဝါဒကောင်းတဲ့အလုပ်ကိုလုပ်ရင်ကောင်းကျိုးရတယ်မကောင်းတဲ့အလုပ်ကိုလုပ်ရင
်
မကောင်းကျိုးရတယ်ဒီဝါဒကိုကာမဝါဒဒါလည်းပဲအခုနပြောတဲ့ကြောင်းကျိုးတဘာဆက်ဆက်မှုတဘာဝမျှတာဆိုတဲ့အယူအဆနဲ့ဘာထူးမလဲမထူးဘူးအတူတူပဲဟုတ်ကဲ့လားအလောက်ကအကြောင်းအလောက်ကြောင့်ရတာကအချို့ဒီလိုမဟုတ်လားမှန
်ပါဗျာ
ကိုင်းဘုန်းကြီးတို့တရားနာပရိသတ်အခုပဲရောက်လာတော့ဒုက္ခပါလားသူရောက်တဲ့နေရာတော့ကိုချင်းမပြောနိုင်ဘူးနော်အခုပဲရောက်လာတော့အဲဓမ္မယုံကြီးတဲ့ရောက်လာတယ်မဟုတ်ဘူးလားကိုင်းဓမ္မယုံကြီးတဲ့ကိုအိမ်မှာထိုင်နေရင်ကရောက်လာတာလားဟမ်အိမ်မှာထိုင်နေတာနဲ့ပဲဓမ္မယုံကြီးတဲ့ရောက်လာတာလားဒါဖြင့်ဘာလို့ရောက်လာတာလဲလာလို့ရောက်လာတာပေါ့ကဲမဟုတ်ဘူးလ
ား
မလာဘဲနဲ့ရောက်မလား အဲလာတဲ့အခါကျတော့အမျိုးမျိုးလာရတယ်စက်ဘိန်းနဲ့လည်းလာရတယ်မြင်းသားနဲ့လည်းလာရတယ်မော်တော်ကားနဲ့လည်းလာရတယ်ကုန်းကြောင်းနဲ့လာရတယ်ဟုတ်လားဘယ်လိုပဲလာလာလာမှပဲဓမ္မုံနဲ့ရောက်တာဒီတော့စက်ဘိန်းနဲ့လာခြင်းအလုတ်ကိုလုတ်တယ်မြင်းလဲနဲ့လာခြင်းအလုတ်ကိုလုတ်တယ်မော်တော်ကားနဲ့လာခြင်းအလုတ်ကိုလုတ်တယ်ကုန်းကြောင်းခြေခြင်းလာခြင်းအလုတ်ကိုလုတ်တဲ့အခါကျတော့ဟောဒီမှာရောက်ခြင်းဆိုတဲ့အကျိုးမရဘူးလား
ရပါဗျာ
အဲကံမဝါဒဆိုတာအဲ့ဒါပဲ မဟုတ်ဘူးလား အကြောင်းကြောင့်အကျိုးဖြစ်ပေါ်တယ်ဆိုတဲ့ဝါဒပဲအဲ့ဒါလည်းပဲအခေါဏအရှင်အတ္တစီကိုအရှင်ဥပဒိဋ္ဌဖြေတဲ့အဖြေတဲ့ဝင်မသွားဘူးလား
ဝင်ပါဗျ
ာဝင်သွားတယ်ကမ္မဝါဒကိုသေသေးချာချာနားလည်ရဲ့အဲ့ဒါနဲ့ကွက်တီပဲအဲသေသေးချာချာနားမလည်ဘူးဆိုလို့ရှိရင်တော့ရှင်းဘဝရှင်းဘဝဟောဘဝတွေလျှောက်ပြီးပျော်တွေးပြီးတော့အတွေးတွေလျှောက်ပြီးတော့ခေါင်းနေကြရတာပေါ့လေဒီတော့ဟုတ်ပြီကာမဝါဒလို့ဆိုလို့ရှိရင်ပြည့်စုံပြီလားလို့ဆိုတော့ပြည့်တော့မပြည့်စုံဘူး။ဘာကြောင့်မပြည့်စုံလဲလို့ဆိုတော့ဘုန်းကြီးတို့ဒီတရားအစကတရားပဲပထမဆုံးစတဲ့နေ့ကဘုန်းကြီးကပြောခဲ့တယ်။ဘုန်းကြီးဟာဗုဒ္ဓဣတရားတော်တက်တက်ကိုယ်သာဘုန်းကြီးခေါ်ပါမယ်။တခြားဘာသာအယူဝါဒတွေနဲ့မနှိုင်းရှင်ပါဘူးအဲ့ဒါလို့ဟောခဲ့တယ်သို့တော့ဒီနေရာမှာတော့တခြားဘာသာအယူဝါဒအကြောင်းကိုမပြောလို့မဖြစ်တဲ့အခြေအနေရှိနေပါတယ်ဒါကိုမပြောဘူးဆိုလို့ရှိရင်ဒီနေရာမှာရှုပ်ထွေးစရာရှိနေပါတယ်တခြားဘာသာအယူဝါဒအကြောင်းပြောတော့လည်းပဲဘုန်းကြီးကအရှိကိုအရှိအတိုင်းပြောမှာပါမတူတာလေဒီနေရာဖြင့်ဒီလိုမတူဘူးလို့မတူတာလေသိစေခြင်းလို့ဒါကိုပြောမှာပါ။ဘာပြောရမလဲလို့ဆိုတော့ကာမဝါဒကံကံဤအကျိုးကံကြောင့်ကံရဲ့အကျိုးရတယ်ဆိုတဲ့အယူဝါဒဟာဗုဒ္ဓဝါဒတည်းမဟုတ်ပါဘူး။ဟိန္ဒူဗြဟ္မဏဝါဒမှာလည်းပဲဒီကာမဝါဒရှိပါတယ်။အဲ့ဒီကမ္မဝါဒကိုဟိန္ဒူပြမနာတို့ဟာဗုဒ္ဓဝါဒမတိုင်းဒီကလေးကသူတို့ယူဆလာခဲ့ပါတယ်။ဒါကြောင့်ကမ္မဝါဒအနေနဲ့ဆိုလို့ရှိရင်ဟိန္ဒူတို့ပြမနာတို့ဝါဒနဲ့ခွန်ကြီးတို့ဗုဒ္ဓဝါဒဟာအလောက်ကြောင့်အလောက်ရဲ့အကျိုးရတယ်ဆိုတဲ့သဘောမှာအတူတူပါပဲ။သို့တော့ဘာမတူရလဲလို့ဆိုတော့ဟိန္ဒူဗြဟ္မဏဝါဒကအတ္တကိုလက်ခံပါတယ်မဟာဗြဟ္မာလို့လည်းခေါ်တဲ့ပဇာပတိလို့လည်းခေါ်တဲ့ဣရှဝရလို့လည်းခေါ်တဲ့ပရမတမလို့လည်းခေါ်တဲ့ပရမတ္တလို့လည်းခေါ်တဲ့ဟိန္ဒူတို့ရဲ့ພັນသင်းရှင်မဟာဗြဟ္မာဘုရားသခင်ကတတ္တဝါတွေကိုພັນသင်းပေးလိုက်ပါတယ်တတ္တဝါတွေພັນသင်းပေးပြီးတော့တတ္တဝါအသီးရဲ့ဘန္နမှာအဲ့ဒါလို့ພັນသင်းစားမှာဒီတတ္တဝါတွေဟာအသက်မရှင်ပါဘူးမလောက်ရှားပါဘူးພັນသင်းပြီးတဲ့အခါကျတော့မှတတ္တဝါအသီးရဲ့ဘန္နမှာအတ္တလေးအသီးဒီထည့်ပေးလိုက်ပါတယ်အဲ့ဒီအတ္တလေးအတ္တီထည့်ပေးလိုက်မှဒီတ attva ဟာအသက်ရှင်ပြီးတော့သွားလာလှုပ်ရှားနေပါတယ်ဒါကြောင့်ဒီအတ္တကြောင့်အသက်ရှင်ပြီးသွားလာလှုပ်ရှားနေတာဖြစ်တဲ့အတွေ့တ attva အတ္တီရဲ့တဏ္ဏမှာမဟာဗြဟ္မာကြီးထည့်ပေးလိုက်တဲ့အတ္တကိုဇီဝအတ္တလို့ခေါ်ပါတယ်ဇီဝအတ္တလို့ခေါ်တယ်ဒီအတ္တလေဒီတတ္တဝရဲ့တဏ္ဏလေရောက်သွားမှပဲဒီတတ္တဝဟာအသက်ရှင်ပြီးသွားလာလှုပ်ရှားနေတာဖြစ်လို့ဒီအတ္တဟာအဲ့ဒီတတ္တဝရဲ့တဏ္ဏကဒီခန္ဓာကိုယုတ်ကြီးကိုစွန့်ပြီးထွက်ခွာသွားတာနဲ့တပြိုင်တည်းတည်းအဲ့ဒီခန္ဓာကိုယုတ်ကြီးပုံကျသွားပြီးတော့ဘာမှမလှုပ်ရှားတော့ပါဘူးအဲ့ဒီအတ္တကနောက်တဘဝတစ်ခုမှယုတ်ခန္ဓာတစ်ခုတည်းသွားဝင်ပြီးတော့တဘဝစခန်းသွားပြန်ပါလေသူဟာဘယ်တော့မှမသေးချေမပြတ်မစည်းပါဘူးအမြဲတည်မြဲနေတဲ့ထာဝရတည်မြဲနေတဲ့အရာပါဒီအတ္တဒီတော့ဒီဘဝမှာအဲ့ဒီပုံကိုလုံးသမျှအလုဟာဒီဘဝမှာပဲသူအကျိုးရခြင်းလဲရတယ် ဒီဘဝမှာအကျိုးရဖို့ရာအခွင့်မသာသေးရင်ဟိုနောက်ဘဝတစ်ခုခုမှာဒီဘဝကလှုပ်လိုက်တဲ့အလောက်ကြောင့်အကျိုးတစ်ခုခုရတယ်အဲ့ဒီအကျိုးကိုဘယ်သူခံစားတယ်လဲဆိုတော့အခွင့်နာဒီဘဝကဟိုဘက်ဘဝကိုမပြတ်မစည်းပဲကူးသွားတဲ့အတ္တကပဲခံစားတယ်ဒါဟာဟိန္ဒူဗြဟ္မဏဝါဒရဲ့အရှိသဘောပါပဲဒီတော့အခဏကာမဝါဒအနေနဲ့အလောက်ကြောင့်အကျိုးရတယ်ဆိုတာမြေမနဝါဒကလည်းလက်ခံတယ်ဗုဒ္ဓဝါဒကလည်းလက်ခံတယ်ဘာထူးကြတယ်လဲဆိုတော့ဗုဒ္ဓဝါဒကမပြတ်မစည်းပဲအမြဲတစေတည်မြဲနေတဲ့ everlasting entity ခေါ်တဲ့အတ္တကိုလက်မခံပါဘူးမပြတ်မစည်းပဲအမြဲတည်နေတဲ့ everlasting entity ခေါ်တဲ့အတ္တမရှိဘူးလောကရုပ်ခန္ဓာလည်းအဲ့ဒီအတ္တမဟုတ်ဘူးစိတ်ခေါ်တဲ့နာမ်ခန္ဓာလည်းအဲ့ဒီအတ္တမဟုတ်ဘူးအဲ့ဒီရုပ်နဲ့နာမ်ခေါ်တဲ့စိတ်နဲ့ခန္ဓာကိုမှတပါးလည်းပဲသိချတည်မြဲနေတဲ့အရာပါရမမရှိဘူးလို့ဗုဒ္ဓဝါဒကယူဆပါတယ်ဒီတော့ဟိန္ဒူဝါဒနဲ့ဗုဒ္ဓဝါဒဘာကွာခြားတယ်လို့ဆိုတော့ဟိန္ဒူဗြဟ္မဏဝါဒကကာမဝါဒကိုလည်းလက်ခံတယ်အတ္တဝါဒကိုလည်းလက်ခံတယ်ဗုဒ္ဓဝါဒကကာမဝါဒကိုလက်ခံတယ်အတ္တဝါဒကိုလက်မခံဘူးဒါကြောင့်မလို့ဗုဒ္ဓရဲ့ဝါဒဟာအတ္တမဟုတ်ဘူးမရှိဘူးလို့ယူဆတဲ့ဝါဒဖြစ်တဲ့အတွက်အနတ္တဝါဒဒီတော့အဲ့ဒါကိုပြန်ရှင်းအောင်ထပ်ပြောရင်ကာမဝါဒလက်ခံခြင်းလက်ခံတာခြင်းဗြဟ္မဏဝါဒနဲ့ဗုဒ္ဓဝါဒတူပါတယ်သို့တော့ကြွားချချက်ကဗြဟ္မဏဝါဒကအတ္တဝါဒကိုလက်ခံတယ်ဗုဒ္ဓဝါဒကအနတ္တဝါဒကိုလက်ခံတယ်ဒါကြွားချချက်ပဲအဲ့ဒါကြွားချချက်ပဲဒါကြောင့်ခွန်ကြီးတို့အရှင်အမတ်ကြီးကဥပဒိဋ္ဌပြပိုက်ကိုဖြေတဲ့အဖြေမျိုးကြောင်ကျိုးဆက်ဆံမှုသဘောမျှတာဆိုတဲ့ဝါဒရှိတယ်လို့ဆိုရင်အဲ့ဒါလို့ဆိုလို့ရှိရင်တော့ပြီးရောဘာမှပြောစရာမလိုအနတ္တဝါဒပါပဲလို့ဆိုလို့ရှိရင်လည်းပြောစရာမလိုဒီလိုမဟုတ်ပါပဲနဲ့ဗုဒ္ဓဝါဒဟာကာမဝါဒဘာလို့ဒီလိုပြောရင်မပြည့်စုံမပြည့်စုံတဲ့အတွက်ပြည့်စုံအောင်ထည့်ပြောရလိမ့်မယ်ဘုရားရှင်တော်မြတ်ဘုရားရဲ့ဝါဒဟာကာမဝါဒနဲ့အနတ္တဝါဒပါလို့အဲဒါလို့ပြောမှပဲပြည့်စုံတယ်ဒါအဲ့ဒီမှာကာမဝါဒကိုခွန်ကြီးတို့နည်းနည်းပြောရအောင်ဆေးရဲငြိမ့်နဲ့လုံးဝငြိမ့်သွားတဲ့သဘောကိုသိလို့ရင်ဒီကာမဝါဒနားမလဲရင်မသိဘူးကာမဝါဒကိုနားလည်မှပဲသိတယ်ကာမပါဠိကာမစံစကရစ်အလောက်မြန်မာကာမကာမဆိုတာအလောက်ပဲအဲ့ဒါကိုအဲ့လိုက်ပါတာကတော့ action လို့ပါတာပြန်လိုက်တယ်ကာမကို action အလောက်ပဲအဲ့ဒီအလုတ်ဟာကိုယ်နဲ့လုတ်တဲ့အလုတ်လည်းပဲကာမပဲကံပဲနှုတ်နဲ့ပြောတဲ့အလုတ်လည်းကာမပဲကံပဲစိတ်နဲ့ကြံသေးတဲ့အလုတ်လည်းကာမပဲကံပဲဒါကြောင့်ပြောရရင်အလုတ်၃မျိုးရှိတယ်ကိုယ်အလုတ်နှုတ်အလုတ်စိတ်အလုတ်အဲ့ဒါကိုပဲဘုန်းကြီးတို့မြန်မာကပါဠိစကားလုံးလေးမှပါဇက်ထဲမသွင်းလိုက်ရဘူးဆိုလို့ရှိရင်ဘဝင်မကြတဲ့မြန်မာပါဇက်ကကိုယ်အလုတ်ကိုကာယကံလို့ခေါ်လိုက်တယ်မဟုတ်ဘူးလား
မှန်ပါဗျာ
အဲပါဠိစကားလုံးလေးပါဇက်ထဲသွင်းလိုက်ရမှကျေနပ်တာဒီလိုဟုတ်လားကာယကံနာဆိုတဲ့ကိုယ်ပါလဲဆိုတာသိချင်မှသိမယ်အကျင့်ကပါနေတာဟုတ် နှုတ်အလုတ်ဆိုတာဝစီကံစိတ်အလုတ်ဆိုတာမနောကံအဲ့ဒါကံ၃ပါးတဲ့ကာယကံဝစီကံမနောကံဒီဟုသောကံ၃ပါးတို့ဖြင့်ပါတဲ့ပြမမိပြီရှိတော့တဲ့ဆိုလိုတာကတော့ကိုယ်အလုံးနဲ့ပြင်မမိလို့ရှိရင်ဖြစ်စေနှုတ်အပြောနဲ့ပြင်မမိရင်ဖြစ်စေစိတ်အကြံအတွေးနဲ့ပြင်မမိရင်ဖြစ်စေပြင်မမိတဲ့အဖြစ်တွေကိုတောင်းပန်ပါတယ်ခွင့်လွတ်ပါဒီလိုမဟုတ်လား
မှန်ပါဗျာ
ဒီကအဲ့ဒီမှာကံဆိုတာအလုတ်ပဲကံဆိုတာအလုတ်ပဲအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကိုကံရဲ့အကျိုးဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးကိုဘာအကျိုးခေါ်လဲ
ကံ
ရဲ့အကျိုးဒီတော့ဆိုကြပါစို့လူတယောက်ကကလေးနေရဲသွားတယ်သူလူရာကိုမေးတယ်အာဘယ်သူအိမ်သွားခြင်းလို့ပါပြောတော့လမ်းပေါ်ကတွေ့တဲ့လူကအဲသူအိမ်သွားခြင်းလို့ရှိရင်ဟောဒီလမ်းကသွားပါဒီနေရာကနေပြီးတော့ရှေ့ကိုနှစ်အိမ်လောက်သွားလိုက်ပါအဲ့ဟိုကြတော့လမ်းကျိုးတွေ့ပါလိမ့်မယ်အဲ့ဒီလမ်းကျိုးတွေ့တဲ့အခါကျတော့ဘက်ဘက်ကိုချိုးလိုက်ပါဘက်ဘက်ချိုးပြီးလို့ဝင်သွားတဲ့အခါကျတော့အိမ်၃အိမ်လောက်တွေ့တဲ့အခါမှာအဲ့ဒီမှာဟိုဘက်က၄ခုမြောက်အိမ်ဟာတိုက်အိမ်မှာအဲ့ဒီတိုက်အိမ်သူ့အိမ်ပဲလမ်းညွှန်လိုက်တယ်အဲ့လိုလမ်းညွှန်လိုက်တဲ့အခါကျတော့အဲ့ဒီဧည့်တွေကသူညွှန်တဲ့အတိုင်းသွားတဲ့အခါကျတော့ဟောမရောက်ပြီဘူးလား
ရောက်ပါဗျာ
ရောက်တယ်ဒီတော့အဲ့ဒီလူပြောလိုက်တဲ့လမ်းညွှန်လိုက်တဲ့နှုတ်ပြောဟာအလုတ်မဟုတ်ဘူးလား
မှန်ပါဗျာ
အလုတ်ပဲနော်ဒီကအလုတ်မှန်ရင်အကြောင်းတရားပဲအလုတ်မှန်ရင်အကြောင်းတရားပဲအဲ့ဒီအကြောင်းတရားဆိုရင်လောကမှာအကျိုးဟာဖြစ်ပေါ်ရတာကြီးပဲအကြောင်းရှိရင်အကျိုးဖြစ်ပေါ်ရတာကြီးပဲသို့တော့အကြောင်းရှိတော့လည်းပဲအကျိုးလုံးဝမဖြစ်ပေါ်တဲ့အခြေအနေတခါတရံရှိတတ်တယ်ဘာကြောင့်လဲဆိုတော့ဒီအကြောင်းဖြစ်ပေါ်တော့လည်းပဲအဲ့ဒီအကြောင်းနဲ့တိုက်ရိုက်ဆန့်ကျင်နေတဲ့အကြောင်းတစ်ခုပါဒီအကြောင်းကိုလွှမ်းမိုးပစ်လိုက်ပြီဆိုလို့ရှိရင်ဒီအကြောင်းရဲ့အကျိုးဟာမဖြစ်ပေါ်နိုင်တော့ဒါဘုန်းကြီးတို့ပြိတ္တလက်ခံလားအကြောင်းရှိတိုင်းအကျိုးမဖြစ်ပေါ်ဘူးတို့တော့များသောအားဖြင့်အကြောင်းရှိရင်အကျိုးဖြစ်ပေါ်တယ်တခါတရံမှာအကြောင်းရှိတော့လည်းပဲအကြောင်းဖြစ်ပေါ်တော့လည်းပဲအဲ့ဒီအကြောင်းကြောင့်အကျိုးမဖြစ်ပေါ်ပဲဒီအကြောင်းဟာငြိမ့်သွားငုပ်သွားရတယ်။ဘာကြောင့်လဲဆိုတော့သူနဲ့တိုက်ရိုက်ဆန့်ကျင်တဲ့ဆန့်ကျင်မဲ့အကြောင်းတစ်ခုကသူ့ရဲ့ဘိုးအင်အားကောင်းတဲ့အကြောင်းဟာသူ့ဘော်ကိုထွန်းမိုးပြလိုက်လို့ဘုန်းကြီးတို့ပြိတ္တမျက်ခြင်မပြတ်ပါစေနဲ့အခုပြောနေတာကံရဲ့အကျိုးကိုပြောနေတာဘုန်းကြီးတို့ဗုဒ္ဓဘာသာဒီကိုယ်တိုင်ကံလို့ဆိုလို့ရှိရင်ဘယ်တော့စိတ်ကရောက်တယ်လဲဆိုရင်ဟိုအတိတ်ဘဝတွေတော့ရောက်တယ်။ဟိုရှိရှိဘဝတွေကပြုခဲ့တဲ့ကောင်းမှုမကောင်းမှုတွေကိုပဲကံလို့ယူဆတယ်။အဲ့ဒီကောင်းမှုမကောင်းမှုကံနေရောက်မယ်ဒီဘဝမှာကောင်းကျိုးမကောင်းကျိုးတွေရတယ်ဒါလောက်ပဲနယ်ချင်းချင်းလေးပဲသိကြမြင်ကြတယ်။ဒါကြောင့်လဲဆိုတော့ကံနဲ့ကံရဲ့အကျိုးတရားတဘာဝကိုရှင်းရှင်းလင်းလင်းသဘောမပေါက်လို့အခုဘုန်းကြီးပြောနေတာအဲ့ဒါပြောနေတာဒီတော့အခုနဘုန်းကြီးဥပမာပြခဲ့တယ်နော်လမ်းညွန်ပေးလိုက်တဲ့ပုံစံတရားသူပြောလိုက်တာဟာနှုတ်ပြောနှုတ်အလုပ်ပဲဝစီကံမဲကံမဲဒါဖြင့်အဲ့ဒီသူလိုအဲ့ဒါလိုပြောလိုက်ခြင်းကြောင့်ပြောလိုက်ခြင်းတည်းဟုတော့အလုတ်ကြောင့်ဘာအကျိုးများသူ့မှာဖြစ်ပေါ်သလဲဒါစဉ်းစားရအဲ့ဒါမစဉ်းစားသေးခင်ခွန်ကြီးကဖြတ်ပြောလိုက်တယ်အကျောင်းရှိရင်အကျိုးဖြစ်ရတယ်အကျိုးပေါ်ရတယ်ဒါလောကရဲ့တဘာဝပဲဒါ law of cause and effect ပဲလောကအကြောင်းကျိုးတဘာဝဟာဒီတိုင်းပဲအကြောင်းရှိရင်အကျိုးဖြစ်ရတယ်သို့တော့ယမဉ္ဇဏ်ခါမှာအကြောင်းရှိတော့လည်းအကျိုးမဖြစ်ပေါ်တဲ့အခြေအနေတွေ့ရတယ်ဘလောခါမှာလဲဆိုတော့ဖြစ်ပေါ်နေတဲ့အကြောင်းရဲ့တိုက်ရိုက်ဆန့်ကျင်မဲ့အကြောင်းအင်းအားကြီးမတဲ့အကြောင်းကဖိပြီးလိုက်ရင်ဒီအကြောင်းဟာအကျိုးမဖြစ်ပေါ်စေနိုင်တော့ ကဲဥပမာကြည့်ကြလို့ဟိုမှာတော်မီလောင်နေတယ်တော်မီလောင်နေတာဟိုမှာတဲနာနီးလာပြီတော်မီလောင်ပြီဆိုလို့ရှိရင်မီးလောင်ခံရတဲ့တစ်ပင်နေမြက်ပင်နေသေးမကုန်ဘူးလ
ား
သေးကုန်နဲ့တော့ဒီတော့အဲ့လိုမီးလောင်မှန်သိတဲ့အခါကျတော့တဲရှင်ကဟဲ့တဲနာနီးလာပဲဟဲ့ဆိုပြီးတော့တဲနာမှာရှိတဲ့ရေမင်းကရေလိုမြန်မြန်ခတ်ပြီးတော့ရေပုံးနဲ့အဲ့ဒီမီးတွေကိုလောင်းပြလိုက်တယ်